ခင်ဗျာဒီနေ့တရားလီလိုင်းစီစဉ်မှာတော့လူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာမှာမြန်မာနိုင်ငံဖြစ်ရှင်းနေရတာတွေကိုဆွေးနွေးမှာပါလာမယ့်ဒီဇင်ဘာ10ရက်နေ့ဆိုရင်နိုင်ငံတကာလူခွင့်ရေးနေ့ဖြစ်တယ်လို့ပဲလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကြောင့်မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာတွေကိုနယ်သာလန်နိုင်ငံ The Hague မြို့မှာစတင်ကြားနာမယ့်နေ့လည်းဖြစ်ပါတယ်ဆိုတော့ဒီလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအတွက်အခုလိုနိုင်ငံတကာမှာဖြစ်ရှင်းရမယ့်အဆင့်ထိရောက်လာတာဘာကြောင့်လဲနိုင်ငံတကာကလက်ခံယုံကြည်လာအောင်ဘာတွေလုပ်ဖို့များလုံနေတယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နူလည်းအခုဆိုလေးလိုင်းပေါ်မှာရောက်နေပါပြီ။ဒီကတော့ကျွန်တော်တို့မြန်မာနိုင်ငံကလူခွင့်ရေးလှရှာမှုအဖွဲ့တစ်ခုဖြစ်တဲ့ညီမျှချင်းမြန်မာဥအောင်မျိုးမင်းမှာနောက်တစ်ခုကတော့သတင်းစာဆရာဦးတီယာသွေးပါဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုရေဘူးရသုံးသက်ချက်တချို့ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်။ဆိုတော့ကိုအောင်မျိုးမင်းအခုလိုပေါ့လေနိုင်ငံတကာမှာတရားတော်ပေါင်းရင်ဆိုင်ရတဲ့အခြေအနေမျိုးတွေရောက်လာတာတွေကအဓိကဘာကြောင့်လို့များရေဘူးရသုံးသက်လို့ရနိုင်မလဲဗျ။ဟုတ
်ကဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဘာကအာရုံစိုက်ခဲ့တာကြာခဲ့ပါပြီကျွန်တော်88နောက်ပိုင်းမှာဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုကုလသမဂ္ဂမှာညင်းကျွန်တော်တို့တင်ပြခဲ့ရရှိတယ်အဲ့ဒီရလက်ကကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထွေထွေစုံစမ်းစစ်ဆေးရေးအရာရှိခန့်အပ်ပြီးတော့နှစ်တည်းနှစ်တိုင်းကုလသမဂ္ဂမှာဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာကစာမန်လူခွင့်ရေးချိုးဖောက်မှုတွေမကဘဲနဲ့အခုလှုပ်ဆောင်နေတဲ့ဒီပြည်နယ်အကြောင်းအရာတွေကနိုင်ငံတကာလူခွင့်ရေးဓာတ်ဝင်မှု crime affinity ကိုကျူးလွန်နေရဆိုရဲအဓိကအချက်တွေကိုတွေ့ရပါတယ်သူတို့ရဲ့ဆွဆွဲချက်တွေမှာအထူးသဖြင့်ဒီနိုင်ငံတကာကဓာတ်ဝင်မှုတွေသတ်မှတ်ထားတဲ့ genocide လို့ခေါ်တဲ့လူမျိုးတုံးသက်ဖြတ်မှု crime against humanity လို့ခေါ်တဲ့လူသားပြုံးနယ်တွေကိုထိခိုက်တဲ့ကိစ္စနောက်တော့ war crime လို့ခေါ်တဲ့စစ်ပွဲဆိုင်ရာဥပဒေတွေချိုးဖောက်တဲ့ဆိုရဲဓာတ်ဝင်မှုအဆင့်အထိကိုမြင်လာကြတယ်ဒီတော့ကျွန်တော်တို့ဖြစ်တဲ့ကိစ္စတွေမှာကြည့်လို့ရှိရင်တော့တနည်းအားမတစ်ခါဖြစ်တယ်တနည်းအားမတစ်ခါဖြစ်တယ်ဆိုရဲပုံစံမျိုးတွေမကဘဲနဲ့တနည်းတစ်ပြအစီအစဉ်ရှိရှိနဲ့နောက်တစ်ခါ UHS ရှိရှိနဲ့ကိုလှုပ်ဆောင်နေတဲ့သဘောမျိုးဖြစ်တဲ့စစ်တေထောက်ထားတွေကဘာတွေ့ရှိခဲ့ကြတယ်အဲ့ဒီနေရာမျိုးမှာကျွန်တော်တို့ဒီမှာအစိုးရဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့ပြန်လည်ပြီးတော့ကြိုက်တွေ့ဖြစ်ရှိနေတဲ့နေရာမျိုးမှာအရင်အစဉ်ဆက်ကအဆုံးပြုခဲ့တဲ့မလုပ်ပါဘူးမရှုပ်ပါဘူးဆိုတဲ့ဒီစံမှုပုံစံမျိုးတွေပဲသွားတဲ့အခါမှာနိုင်ငံကရဲ့အားမလို့အားမရမှုပုံပြီးဖြစ်လာတယ်။စာမန်လူခွေမဟုတ်ဘဲနဲ့ရာဇဝတ်မှုအထီကိုမြင်လာပြီးတော့ဒါနဲ့ပတ်သက်ပြီးတော့လုံလောက်သောလုံဆောင်မှုမရှိဘူးဆိုရင်အားမလို့အားမရမှုတွေရှိလာပြီးတော့အခုလိုမျိုးတစ်စင်းတစ်စင်းနိုင်ငံကမှတရားရင်ဆိုင်ရတဲ့အဆင့်ထိကျောက်သွားတယ်လို့ကျွန်တော်အနေနဲ့တွက်ဆပြပ
ါ။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးတီယာသွေးရဲ့အမြင်ရောခင်ဗျာအခုဘလို့အခြေအနေမျိုးတွေကနေအခုလိုနိုင်ငံကမှဖြစ်ရှင်းရတဲ့အခြေအနေတွေကိုတွန်းပို့ခဲ့တယ်လို့များပြောလို့ရမလဲ။
တော်ဗျာကျွန်တော်ဆရာဆိုတော့ဟိုဆရာဦးအောင်မျိုးပင်လည်းပြောသွားတယ်ဗောနော်ကျွန်တော်တို့များဆိုတော့ကျွန်တော်ဘက်ကနေပြီးတော့ကျွန်တော်ဟိုလိုကျွန်တော်မြင်ထားတဲ့လိုအပ်တယ်လို့ထင်တာလေးပဲကျွန်တော်ဒီဘက်ကနေအဲပြန်ပို့ပြီးကျွန်တော်ပြောပါမယ်ဒါကတော့ကျွန်တော်အပြင်ပိုင်းဗောနော်ကျွန်တော်ဟိုတကယ်တကားနေပြီးတော့ကျွန်တော်ကုလသမဂ္ဂကိုအခြေခံထားပြီးတော့ကျွန်တော်တို့ဒီဖြစ်စိုးရလက်ဆက်တစ်ချောင်းလုံးဒီလူခွင့်ရေးချိုးဖောက်မှုတွေကိုအများနဲ့လေ့လာတိုင်းတာသုံးသပ် report တင်ပြီးတော့ကျွန်တော်တို့အများနဲ့ဟိုဗောနော်သတ်မှတ်ချက်ကလေးထုတ်ပြန်တယ်တော်တိုင်ကြွန်ကြတည်းရှိတယ်ပေါ့နော်အရောအဆလို့ရှိလို့ရှိလို့ချင်းအခြေအနေကကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေကသိုးသွားတယ်ဆိုပေမဲ့လည်းအခုကျွန်တော်တို့ဒီလိုမျိုးတရားတော်ပေါင်းဖြစ်တဲ့အဖြစ်ပေါ့နော်နိုင်ငံတကာနဲ့ပြည်ပြည်ထန်ထန်ပြောဆိုရတဲ့အဖြစ်မျိုးမဖြစ်လာဘူးသို့တော်လည်းပဲဒီအခြေအနေမျိုးကတော့မတူညီတဲ့သဘောအနေထားလေးရှိတယ်ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်များဟိုတော့ကတော့ကျွန်တော်တို့လူခွင့်ရေးကိုအလားကျွန်တော်တို့ခြေတန်းနေပြီးတော့ကျွန်တော်တို့တိုက်ပွဲဝင်နေခဲ့တဲ့လူခွင့်ရေးတိုက်ပွဲမှာရရှိဖို့အလားလူသဘောထားပြီးတော့လူခွင့်ရေးတွေရရှိဖို့အတွက်ကိုကျွန်တော်တို့ဒီနိုင်ငံရေးစနစ်ပါပြောင်းဖို့အတွက်ကိုကြိုးပမ်းနေကြတယ်ကလားကျွန်တော်ဒီလိုစီအားစုတွေကိုဥဆောင်နေတော့ဆက်စစ်ပြီးပေါ့နော်ဆိုတော့ဟိုတစ်ဖက်ကရှိတယ်ပေါ့တော့ဖြစ်ဆိုရဟိုအဲတော့တော့လူခွင့်ရေးတွေကိုရုပ်သိမ်းထားတယ်ချိုးဖောက်ထားတယ်ဆိုတော့တစ်ဖက်ကရှိတယ်ပေါ့အဲ့လိုအနေထားမျိုးနေပြီးတော့အခုကျွန်တော်တို့ဒီလူခွင့်ရေးချိုးပမ်းခဲ့တဲ့တောင်ဆက်စစ်ကကျွန်တော်တို့ဒီအာဏာပိုင်အစိုးရဖြစ်လာတဲ့အချိန်ကြတော့မှဟလာကျွန်တော်တို့အခုဆိုလို့ရှိလို့ဆိုရင်ကျွန်တော်ဒီတပ်မတော်ကပုဂ္ဂိုလ်ရဲ့ဒီချိုးဖောက်မှုပေါ့တော့လူခွင့်ရေးနဲ့ပတ်သက်လို့ချိုးဖောက်မှုတွေကိုကျွန်တော်တို့ဒီအစိုးရကတော့ကာစီတာစီလုပ်နေတယ်ဆိုတဲ့သဘောနဲ့ဒီကျွန်တော်ဆိုကျွန်တော်တို့ဒီလေသာလာမတော်ပြီးတော့တရားရင်ဆိုင်မဲ့နေသားကြီးဖြစ်လာတဲ့နေသားပြအဲ့တော့ဟိုကဘာကပထမတော့ကျွန်တော်ဒေါ်ဆက်စုကြည်ကို backup လုပ်ပြီးတော့ကျွန်တော်တို့ဒီစစ်အစိုးရကိုအရေးဆိုတယ်ပေါ့အခုတော့ဒီစစ်အစိုးရကတစ်ဖက်ဒေါ်ဆက်စုကြည်ကတစ်ဖက်ဒီကျွန်တော်တို့ဒီနိုင်ငံကတစ်ဖက်ဖြစ်လာတဲ့နေသားပေါ့အဲ့တော့သာမန်အဖြစ်ပြောမယ်ဆိုလို့ရှိလို့ကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒါကိုဟလာအစိုးရကာစီတာစီလုပ်ပြီးတော့အခုကတာဝန်ယူရမယ့်နေသားကြီးဖြစ်သွားတဲ့နေသားလို့ပြောလို့ရတယ်လေကျွန်တော်တို့အမြင်ကျွန်တော်တို့အပြင်ကနောက်တစ်ခါအမြင်မှာတော့ဘာဖြစ်လဲဆိုတော့ဒီ ကျွန်တော်တို့အခုကဘာနေပြီးတော့ပြောနေတဲ့အနေအထားပေါ့နော်။ဟိုဒီလူခွေးချိုးပေါမှုတွေပေါ့ကျွန်တော်ပြည်ထဲမှာလူခွေးဆန်လို့တွေကိုသင်တော့ပြည့်တင်နိုင်တဲ့နေသားမရှိတာလည်းတစ်ဖက်ကရှိတယ်။ကျွန်တော်လည်း energy အစိုးရအနေနဲ့တော့သောက်စုကြည့်ဦးဆောင်တဲ့ energy အစိုးရအနေနဲ့ဒုံလောက်တဲ့ကျွန်တော်လူခွေးဆန်တွေကျွန်တော်ပြည်ထဲမှာကျွန်တော်ဥပဒေတွေပြင်ပြီးတော့ကျွန်တော်တို့ fight test လုပ်နိုင်တဲ့နေသားမရှိတာတစ်ပိုင်းပေါ့။တစ်ခါကိစ္စတော့အဲ့ဒါတွေကိုကြော်ဖြတ်ပြီးတော့သက်သက်ဖြစ်လာတဲ့အပိုင်းတစ်ပိုင်းကျွန်တော်တို့အဲ့လိုတစ်ပိုင်းခွဲတင်ရမယ်လို့ထင်တယ်။ဆိုတော့ဟိုကျွန်တော်တို့ပြည်ထဲမှာသွားတဲ့အပိုင်းတော့တစ်ပိုင်းပေါ့နော်။ဒါကတော့ကျွန်တော်တို့အားလုံးခံစားရတယ်ဒီကိစ္စကဖြစ်နေတဲ့ကိစ္စပေါ့အခုကျွန်တော်တို့ဒီဟိုညာကိစ္စကကျွန်တော်တပိုင်းပေါ့အဲ့ဒါကတော့ကျွန်တော်တို့နိုင်ငံတကာကနေပြီးအခုတော့ပဲကျွန်တော်တို့တောင်းပို့ပြီးတော့လူ့ခွင့်ချိုးဖို့လို့ပြောတာတပိုင်းအဲ့လိုနှစ်ပိုင်းပြောရမှာအဲ့လိုနှစ်ပိုင်းပြောရတာမှာကျွန်တော်အတူတူလေးပြောချင်တာကတော့ဒီချိန်မှာတော့ကျွန်တော်ပြည်တွင်းလူ့ခွင့်တန်ရအပြည့်မရတဲ့ကိစ္စမှာတော့အစိုးရတိုက်ရိုက်တာလို့ရှိတယ်ဒါပေမဲ့ဒီရခိုင်ကိစ္စမှာတော့စစ်တပ်ကတိုက်ရိုက်တာလို့ရှိတယ်နေသားမျိုးဖြစ်ပေမဲ့အစိုးရသားကိုကူးတောင်းတဲ့လူတွေတာဝန်ယူတယ်အဲ့ဒီမှာကျွန်တော်တစ်ချက်ကလေးပဲထောက်ပြပြတယ်အဲ့ဒါဘာလဲဆိုတော့ဒီဂျော်ဆက်စုအစိုးရကကျွန်တော်အမြင်ပြောရအနည်းဆုံးတော့သူကကျွန်တော်တို့ဒီအာဏာကိုကိုင်ကျွယ်သုံးစွဲနေတာဖြစ်တဲ့အတွက်ကျွန်တော်တို့အနည်းဆုံးတော့ဒီချိန်လေးဒီအားလုံးကိုဒီ၅နှစ်တာအတွင်းမှာပြီးခဲ့တဲ့၄နှစ်ပေါ့နော်နောက်လာမယ့်တစ်နှစ်ကိုဖြတ်သန်းတဲ့အခါမှာသူကလက်မြင်သက်သေအနည်းဆုံးတော့ဘာဒီဖြစ်ခဲ့တယ်ဆိုတာကိုသူပြောနိုင်နေတယ်ဖြစ်တယ်ဆိုတော့ကျွန်တော်အမြင်ပြောရရင်အားဒီအားလုံးဆက်ဆွဲနေသလိုဒီလက်ရှိအစိုးရတော်တော်စီအစိုးရတော့ကျွန်တော်တို့ဒီလူခွင့်ရေးတွေရွေးချက်ရှိရှိစစ်တပ်ကကောက်ွယ်ပေးပြီးတော့အဲကျွန်တော်တို့ဖုတ်ချိုးပေါက်နေတဲ့ရုပ်သိမ်းတွေဆိုတော့မထင်ဘူးတော့သူ့မှာဖြည့်ချင်းရမယ့်အနေသားရှိတယ်လို့သူ့မှာကျွန်တော်တို့ကျွန်တော်အမြင်ပြောရတယ်တကယ်ကြုံတွေ့ရင်ဆိုင်ရတဲ့အနေအထားလေးရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့တော့ဖိတ်ရှိရှိနဲ့ဒီကိစ္စကိုကန့်ကွယ်ဖို့လိုတဲ့အနေအထားပြီးတော့အရန်ကိုဟိုတိတ်မွေ့နဲ့နည်းတယ်ဆိုတော့ကျွန်တော်ပြော
ချင်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနေရာမှာတခုရှိတာပေါ့လေကျွန်တော်တို့တချို့ဟိုပြောကြဆူကြတဲ့နေရာမှာဒီပြဿနာတွေကိုဟိုပုံကြီးချက်ပြီးဆွဆွဲတာကြောင့်လိုအပ်ပဲနဲ့ဒီလိုကြီးထွားလာရတယ်ဆိုတော့အမြင်မျိုးတွေပြောရရှိပါတယ်အခုကျွန်တော်တို့ဒီဆွေးနွေးပွဲကိုပဲပေါ့ပို့ထားတဲ့စာတချို့ကိုကျွန်တော်ဒီနေရာမှာဟိုအလင်းသိမ်းလို့ဖော်ပြခြင်းပါတယ်တူကတော့ဥကျင်လာဆိုတဲ့စာပါသူကတော့လူခွင့်ရေးဆိုတာတဲ့အနောက်နိုင်ငံတွေချာမှာဖြစ်တည်ရေးပန်းစားခဲ့တာဖြစ်ပါတယ်တကယ်လူသားချင်းစာနာမှုကတန်ဖိုးထားရမှာပါတဲ့အခုခေတ်မှာလူသားခွင့်ရေးကိုနိုင်ငံရေးအတွက်လှုပ်ရှားနေကြတာတွေ့ရပါတယ်အထူးသဖြင့်အစ္စလာမ်နိုင်ငံတွေမှာဘာသာရေးယုံကြည်မှုဘာသာလူမျိုးပေါ်ထောက်ခံမှုကသူတို့အဓိကနိုင်ငံရေးအာဏာအတွက်အခြေခံပါတယ်မြန်မာမှာနေဆက်ဒေသစစ်ပွဲတွေကြောင့်ဒုက္ခသည်တွေမြောက်များစွာတစ်ဖက်နိုင်ငံထွက်ပြေးခဲ့ကြရပါတယ်အများစုကခရစ်ယာန်ဘာသာဝင်တွေပါအခုလည်းရှိနေသေးပါဒါပေမဲ့ OIC ကရော UNEU US ကရောအတန်မထွက်ခဲ့ပါတယ်သူတို့ဘာသာဝင်တွေချက်မှ OIC ကအတင်းဖိအားပေးနေကြပါတယ်ဒါကို UNICJ ICC ကပါလှုပ်လာပါတယ် UN IOC ရဲ့ရုပ်သေးရုပ်ဖြစ်နေပါပြီတဲ့နောက်မှ OIC ကအဖွဲ့အစည်းနောက်ခံတဲ့တခြားလူမျိုးစုတခြားဘာသာအင်အားနဲ့နိုင်ငံတွေရဲ့အချုပ်အခြာကိုပါထိခါဆော်ပါတဲ့အထိစိုးရင်လာရပါတယ်ဆိုရေးပါတယ်နောက်တစ်ယောက်ကတော့ရာမညမှာရွာတဲ့မိုးဆိုတဲ့နာမည်နဲ့ရေးထားတာပါသူကတော့တစ်ဖက်စကားများရဘာသာရေးလူမျိုးရေးပက်လိုက်ပြီးအစ္စရေးနိုင်ငံတွေကစူးစိပြီးတရားစွဲဆိုလာတာဖြစ်တယ်မြန်မာနိုင်ငံကိုအချုပ်အခြာကိုဆော်ရတာဖြစ်တယ်ဆိုရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကိုအောင်မျိုးမင်းကျွန်တော်တို့ဒီလိုပေါ့လေဟိုပြဿနာဟိုကြုံရတဲ့ကိစ္စတွေမှာဒီလူခွင့်ရင်းနဲ့ပတ်သက်လို့ဟိရန်အဂျန်နာပေါ်လေနောက်ခွေကတခြားရည်ရွယ်ချက်တွေစံနှမျိုးနဲ့ကျင့်သုံးတာတွေကြောင့်ဒီလူခွေရင်မြန်မာနိုင်ငံရဲ့ကြံစည်တာတွေကဟိုလိုလာတဲ့ပုံကြီးချက်ပြီးအပြောခံရတယ်ဆိုရင်အမြင်မျိုးတွေလည်းရှိနေပါတယ်ဒီလိုမျိုးအခြေအနေတွေကတော့တကယ်ပဲရှိနေလို့လားကိုအောင်မျိုးမေ
ကျွန်တော်အမိနေကတော့မြန်မာနိုင်ငံမှာလူခွေရင်ချိုးဖောက်မှုမျိုးစုံဖြစ်ခဲ့တာကြားခဲ့ပါပြီဒီလိုမျိုးအခုဖြစ်နေတဲ့တတ်ဖြတ်မှုတွေတိုင်းရင်းသားတွေပေါ်မှာတတ်ဖြတ်မှုနှိပ်စက်မှုဒါကကျွန်တော်ဖန်ဆီးပြီးတော့လှုပ်ဆောင်မှုတွေကဒီဒီရစ်ဖြစ်နေတဲ့ကာလတစ်ချောင်းလုံးမှာဖြစ်ခဲ့တာပါ။ဒါပေမဲ့ဘာဖြစ်လာလဲဆိုအခုချိန်မှာပုံပြီးတော့တိတိကျကျပြောလာကြ။တိတိကျကျပြောလာတဲ့ကိစ္စတစ်ခုကခုနကတော့ကျွန်တော်တို့ပြောသလိုပဲဒီခိုင်မာဖြစ်နေတဲ့ကိစ္စကိုယူရင်အာရုံစိုက်လာတဲ့အကြောင်းအရာပေါ့။အထူးသဖြင့်ကျွန်တော်တို့ဒီလိုမျိုးဒီရဲရွာအတွင်းမှာဒီစစ်ပွဲဖြစ်တဲ့အခါမှာအစ္စလာမ်ဘာသာဝင်တွေကိုချိုးဖောက်တယ်။အစ္စလာမ်ဘာသာဝင်တွေမှာကျူးလွန်နေဆိုရဲအတန်ကြီးထွက်လာတယ်။အဲ့တော့ဒါကတော့လူတွေရဲ့သဘောတဘာဝပေါ်မှာလည်းအများကြီးလူကြည့်ပါတယ်လူတွေမှာကကိုယ်နဲ့သိသားချင်းနီးစပ်တယ်ကိုယ်နဲ့တူညီတဲ့သူတွေကိုချိုးဖောက်တယ်လှုပ်ဆောင်တယ်ဆိုရင်ပုံမှန်ပြည့်စုံသွားတယ်ကျွန်တော်တို့ပဲကြည့်ကြည့်ပါကျွန်တော်တို့လည်းကဘာမှာသတင်းစာဖတ်လို့ရှိရင်ခုမြန်မာဒီကအကိစ္စကိုပုံမှန်ပြည့်စုံသွားတယ်ပို့ပြီးတော့လှုပ်ရလေချင်းချစ်ရလေချင်းဆိုပြီးတော့စိတ်ထဲမှာမကောင်းဘူးအာရုံစိုက်မှုများတယ်အဲ့ဒီသဘောတိုင်းမှာပဲအခုလိုမျိုးဒီဗုဒ္ဓဘာသာတွေကနေအစ္စလာမ်ဘာသာတွေကိုလုံဆောင်နေဆိုရဲအတင်းစကားတွေကဒီအခုကဘာကြီးမှာရှိနေတော့အရင်တော့ကလူခွေအကြောင်းကိုသိပြီးတော့စိတ်ဝင်စားလို့မရှိတဲ့ဒီ OIC တို့လိုမျိုးလူခွေအကြောင်းသိပြီးပြောခွင့်ပြောလို့မရှိတဲ့ဒီအဖွဲ့အစည်းတွေအစ္စလာမ်နိုင်ငံတွေကအစစိတ်ဝင်စားမှုဖြစ်လာတယ်အဲ့ဒီတစ်ခုကကျွန်တော်တို့ကြောင်းလဲမှုတစ်ခုကိုပြောလို့ရတယ်ဒါကြောင့်လဲဆိုတော့ ဒီလိုမျိုးအစ္စလာမ်ဘာသာဝင်တွေလောက်ကခုနရိုဟင်ဂျာတွေကိုလွတ်တောင်နေဆိုရဲအတန်ဒီကပို့ပြီးတော့အာရုံစိုက်မှုဖြစ်အောင်ဖန်တီးပေးတဲ့အရာမျိုးဖြစ်ပါတယ်။နောက်တစ်ခုကလည်းကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့မီဒီယာရဲ့အားကောင်းမှုကလည်းအများကြီးကျွန်တော်တို့ဟိုတွင်ကျင်နေရတွေ့ရတယ်။အရင်တုန်းကကျွန်တော်ဖြစ်နေတဲ့ကိစ္စတွေကကျွာတီဝါလောက်မှာဖြစ်တဲ့လူတွေကိုနှိမ့်ဆက်ကြတယ်။ဒါပေမဲ့အခုမှမီဒီယာရဲ့ပေါ်ပြချက်တွေကအញ្ញံကိုလှည့်မြဲမြန်ဆန်ပြီးတော့လူတရားနေရာမကောက်ဘူးစောင်းတဲ့စိတ်နဲ့ခြေပြီးတော့ဖြစ်နေတဲ့ဆိုတဲ့သတိနေကိုချက်ချင်းတင်နိုင်ခဲ့တယ်။ image တွေကအញ្ញံများလာတယ်။အဲ့ဒီခါမှာလူတွေက seeing is believing လို့ခေါ်တဲ့မျက်စိနဲ့မြင်တဲ့ခါမှာပုံမူပြီးတော့ယုံကြည်တာတွေပုံမူတော့စိတ်ဝင်စားမှုရရှိလာတယ်။အဲ့ဒီကိစ္စတွေကြောင့်မလို့ဒီနှုန်းကကိစ္စတက်စားလို့ရှိတယ်။အခုဖြစ်ဖြစ်နေတဲ့အကြောင်းအရာကိုနိုင်ငံတွေကပေါ့နိုင်ငံတကာကပေါ့သူကကျူးလွန်ခံရတယ်လို့ဆွဆွဲခံရတဲ့လူတွေနဲ့ဒီစက်တဲ့လူတွေကပုံပြစိတ်ဝင်စားလာရှိပါလိမ့်မယ်။အဲ့တော့ကျွန်တော်အားလုံးကတော့ပြောကြမြမှန်တယ်လို့ပြောလို့မရဘူး။တချို့ကလည်းဝါဒတင်တာရှိနိုင်တယ်။တချို့ကချဲ့ကားပြီးပြောနိုင်တာလည်းရှိနိုင်တယ်။ဒါတို့ကတော့ဒါတို့လည်းကျွန်တော်တစ်ခါစဉ်းစားပြပါမယ်။
โอเคก็พิมพ์ซื้อเนี่ยเจซุบาสรุปว่าเราที่ซื้อนี้ไว้ด้วยกูสึกวินดะซาโหเสร็จตวยลาได้ปกโกนี่นาวซาริปิโปทาได้เลยตลอดเนี่ยชินไปได้สรุปโหดีลูกริโอเลยอแห่ไปกินมาได้ตะคู่เวจูยิมิตรายักขันญินาก็อารมณ์ป่าววินกวนยาออกลุยตูชินบ่เลยตะแหน่เนี่ยฉုံมีซื้อนี้ไปจาโหเลยมิตรายักขันญินมาได้อย่างซ้องตูอนีเนี่ยก็เราเมียนมาနိုင်ငံก็โกสไลม์ปุยโกซื้อนี้ลุยาได้ครับเนี่ยโกสไลม์ปุยโกโอเ
คเมียนมาနိုင်ငံมาလေနေကင်ဒီယာနိုင်ငံကြီးကိုချေထည်နေတဲ့ကလပလုံးတော့လူခွေးချိုးဖောက်မှုတော့အနေနဲ့နဲ့ရှိနေမှာဖြစ်ပါတယ်။သို့တော့ဒီကနေ့အဲ့လိုမျိုးနိုင်ငံတကာရောက်သွားတာကတော့ဒီလိုလိုစစ်တပ်ကကျူးလွန်တယ်လို့ထားလိုက်အောင်ဒီဥစ္စာကလူမျိုးကြီးနဲ့ပါတိုင်းကြီးနဲ့တက်ဆိုင်သွားတယ်။အဲ့တော့သူတို့အဲ့ဒါနဲ့ပတ်သက်ပြီးတော့မှဒီအဆုလိုက်ပြုံလိုက်သူတို့တခါရင်းနဲ့ထွက်ပြစ်သွားတော့နိုင်ငံတကာကလည်းအဲ့ဒီဥစ္စာအယုံဆိုင်တယ်သူတို့တက်ဆိုင်ရကအယုံဆိုင်ပြီးတော့မှအဲ့လိုမျိုးဖြစ်လာတဲ့ခါကျတော့နိုင်ငံတကာထိရောက်သွားတာဖြစ်တယ်။တကယ်တမ်းကျတော့မြန်မာနိုင်ငံမှာလူခွင့်ကြီးချိုးဖောက်မှုတွေချိန်မှာရရမလဲဆိုရင်တော့လင်းနေကိုင်းတွေတက်မတော်ပါဝင်ပေါ့။တို့ PPL2 ရဲ့လက်အောက်မှာနေပြီးတော့မှ PPL2 ဈေးကောက်တဲ့အဖိုးရလက်အောက်မှာနေတဲ့အချိန်မှပဲလူခွင့်ကြီးချိုးဖောက်မှုကတော့ရောနေလာမှာဖြစ်တယ်။နောက်မဟုတ်ရင်တော့လူခွင့်ကြီးချိုးဖောက်မှုတော့များလာရှိနေအောင်ပါပဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ။
โอเคกูสไลม์ปุยกงซุนนี่ละเจซุบานาวตูก็တော့ကျွန်တော်တို့ကနေဒါနိုင်ငံကဥညွန်းလာဖြစ်ပါတယ်ဥညွန်းလာသဘောထားလဲซุนนี่လို့ရပါတယ်ခင်ဗျာ
ဟုတ်ပါတယ်ခင်ဗျာเจซุบาအခုလာမဲ့ဆွေရနေ့မှာဒီ ICJ ကတင်သွင်းလာမဲ့ဆွေရက်တွေနဲ့ပတ်သက်လို့ကျွန်တော်ပြည်သူလူရောရင်ဆိုင်မဲ့ပုံကိုရောဒီ ICC ICJ FMM စားတဲ့အဖွဲ့အစည်းရဲ့အကြောင်းညီနဲ့သူဆက်သွဲဆက်ဆက်လောက်ဆောင်မဲ့ကိစ္စတွေကိုဟိုအပြည့်ဝကျိုးတင်ခမန်းထားဖို့တည်ထားဖို့လိုပါတယ်။နောက်တစ်ခုကဒီစာမျက်နှာ48မျက်နှာပါဆွဲရက်တွေနဲ့တောင်းဆိုရက်တွေပြင်နှစ်ပေါင်းများစွာကရာဇဝမှုဆိုင်ရာကျူးလွန်မှုတွေရဲ့ခိုင်မာတဲ့တက်တည်ထောက်ထားတွေတပုံကြီးကိုလည်းထုတ်ပြလာမှာဖြစ်ပါတယ်။အဲ့ဒီဟာကိုဒါကတော့ပြင်းထန်ထန်ညှဉ်းဆန်းလာမယ်ဆိုတဲ့အကျိုးဆက်တွေပေါ်မှာဖြစ်ပေါ်လာနိုင်မယ်။ဒီ IIMM သာဆိုလို့ရှိရင်2021ခုနှစ်ကစပြီးတော့မြန်မာနိုင်ငံအတွင်းမှာမြေသီးဒေသနိုင်မဆိုးဆိုးဆိုးဝါးဝါကျူးလွန်ခဲ့တဲ့အပြည်ပြည်ဆိုင်ရာရာဇဝမှုများနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုများရဲ့အထောက်အထားများကိုစုဆောင်းပြီးတော့ရာဇဝမှုဆိုင်ရာအမှုတွေတွေကိုပြင်ဆင်သွားမှာဖြစ်ပါတယ်။ဒါကိုအလေးနဲ့သတိထားမယ်။နောက်တစ်ခုကတော့ဒီအာဂျင်တီးနားမှာကိစ္စပေါ့လေ။အဲ့ဒါနောက်ဆက်တွဲပြဿနာတစ်ခုပါလေ။တကယ်အရေးကြီးပါတယ်။အဲ့ဒီမှာသစ္စာရာကာယကံရှင်တွေကဖြည့်ရှင်းဖို့လိုမယ်။နောက်တစ်ခုကသူတို့ကိုယ်တိုင်ဖြစ်စေဥပဒေကျိုးဆောင်ငါးပြီးတော့ဖြစ်စေဖြည့်ရှင်းဖို့လိုလိမ့်မယ်။အဲ့ဒီလိုမှမဖြည့်ရှင်းဘူးဆိုရင်တစ်ဖက်သက်ဆွဲရက်တွေနဲ့လည်းဟိုရန်ထုတ်ကန်ပြီးတော့နိုင်ငံတကာခီးသွွာလာရေးတွေမှာလည်းထိခိုက်လာနိုင်ပါတယ်။နောက်တစ်ခုကဒီ international treaty ဆိုတဲ့ဒီစစ်မှုကျူးပြစ်မှုကျူးလွန်တဲ့လူလွဲပြောင်းရေးဆိုင်ရာကိစ္စတွေကလည်းပေါ်ပေါက်လာနိုင်ပါတယ်။ဒါအင်မတန်ခက်ပါတယ်။နောက်တစ်ခုကအခုဖြစ်ပေါ်နေတဲ့အခြေအနေနဲ့မြန်မာနိုင်ငံရဲ့ဒီယခုမှုမှာပြင်းစင်ရင်ကအရန်အားနေပါတယ်။ခုကကြေပါရမယ်အချက်လက်တွေကလည်းလုံလောက်မှုမရှိနိုင်တဲ့အတွက်ဂျာဟုလည်းစိုးရင်ရပါတယ်။အတိအကျကျွန်တော်ပြောရင်တာကတော့စစ်တပ်ရဲ့ကျူးလွန်မှုတွေကအခုကမှနိုင်ငံတော်တိကျိုက်နေရခြင်းဆိုတော့ပြည်သူအားလုံးသဘောပေါက်သိထားပြီးဖြစ်တယ်။ဒါကြောင့်မို့လို့စစ်တပ်ရဲ့ဖိစီးနှုတ်ဆက်မှုတွေကနှစ်ပေါင်းများစွာခံခဲ့ရတဲ့ပြည်သူအားလုံးအသိပါ။စစ်အုပ်ချုပ်ရေးအောက်မှာမြန်မာနိုင်ငံအစင်းအဆုံးနိုင်ငံကိုလည်းရောက်ခဲ့ရပါပြီ။အခုနောက်တစ်ဆင့်ကမ္ဘာအလယ်မှာပါအချက်ကွဲရမယ်အဆင့်ကိုရောက်ခဲ့ရပါတယ်။ဒါပြည်သူရဲ့ကျူးလွန်တဲ့ကိစ္စမဟုတ်ဘဲနဲ့ဗမာစစ်တပ်ကကျူးလွန်လူတွေဒါဖြစ်တယ်ဆိုတာကိုပေါ်လွင်အောင်အားလုံးကဝိုင်းဝန်းပြီးတော့ထောက်ခံတာအကန့်ကွက်တာမျိုးတွေလုပ်တင်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဦးညွန်လာဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကဥချင်းမြင့်ဖြစ်ပါတယ်ဥချင်းမြင့်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတူတူနဲ့လိုရင်းပြောရင်ခုကကပြောခဲ့တဲ့ဆရာလေးလိုပါပဲဆရာကျွန်တော်တို့မြန်မာနိုင်ငံလက်နက်ကိုင်အဖွဲ့ကြီးဟာအစိုးရကဏ္ဍနေပြီးတော့လုံးဝပါဝင်ပတ်သက်မှုမရှိပဲကျွန်တော်တို့ဒီရက်သားဆိုးရဲ့အောက်မှာကျွန်တော်တို့ချာဒီမိုကရေစီနိုင်ငံနေနဲ့အတူအဲ့ဒီလိုပဲပို့တောင်းကိုထမ်းဆောင်သွားရင်တော့ဒီစက်တနာကြီးအားလုံးကငြိမ်းချမ်းသွားလိမ့်မယ်လို့ထင်ပါတယ်ဆရာ
ဟုတ်ကဲ့ကိုချင်းမြင့်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံကကိုခမောင်လင်းဖြစ်ပါတယ်ကိုခမောင်လင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်ကတော့အနာရှင်အောက်မှာလင်းရောကစားတချို့ energy အစိုးရနဲ့တမ်းမလို့တို့ဒီနိုင်ငံအကူအညီနဲ့ဆက်ဆံရေးကြကြအောင်ကမြန်ဖန်တီးတွေပြည်တွင်းကကမြန်ဖန်တီးတွေယူဆရပါသည်ကမန်ဒိကတော့ energy အစိုးရနဲ့တမ်းမလို့ဒီတဲ့အားကြည်ရောအချင်းပြေတော့ချက်ပြန်အပေါ်ကိုကြည့်တော့လာပြီးနေယူဆရပါတယ်ဒါပေမဲ့အတုံးနေရတော့ဖြစ်စက်ကပြည်လို့ဆိုရများကိုအချင်းဆွဲချင်းအရင်ပြောချင်းနဲ့ဖြစ်ရတော့ကြောင့်လေဒီဖြစ်အချင်းကြီးနိုင်ငံကကြားရောတရားဆွဲခရာဒီအချင်းရောက်ပြီးယူဆပါရဲ့ဒါပေမဲ့ဒီအချက်နဲ့အရလူခွေချိုးပေါ့ဒီကိုတက်မလို့ကနိုင်ငံကဥပဒေချိုးပေါ့ဒီယူဆရတော့တော့ကြောင့်ဖြစ်ပြီးကြာယူဆပါရဲ့ခင်ဗျာ
โอเคกุกมองเลยซุนนี่ล่ะเจซูบานอกจากเราสารีเปปู่ท่าราดิโอแล้วเวะตะเลสสารีพอพะขึ้นมาเลยสารีสารก็เราอีเมลเนี่ยเปปู่ท่าราบาเมทิลาမျိုးอ่ะอู้ใส่มองให้สาบามัสสุมมพัดพะไปวางครับ
ญาติနိုင်ငံมาอยัตตาซูยะเนี่ยสิซูยะဆိုပြီးအဆိုးရနှစ်ဖွဲဖြစ်နေတယ်လို့ကဘာကရှုမြင်သုံးသပ်နေကြပါတယ်သို့တော့တာဝန်အရှိဆုံးကတော့လူလူကရွေးချယ်တင်မြောက်ထားတဲ့အဆိုးရဒီသာတာဝန်အရှိဆုံးလို့လက်ခံထားပါတယ်လူခွင့်ရေးချိုးဖောက်မှုတွေအမြင့်တွယ်ကြီးထွားလာတဲ့အချိန်ကာလဟာ1962ခုနှစ်နောက်ပိုင်းဆီယနာရှင်အစိုးရတွေလက်ထက်ကစခဲ့တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေရဲ့အရေးရခိုင်အရေးတွေမှာတော့လူခွင့်ရေးချိုးဖောက်မှုကိုဆီယနာရှင်တွေကစတင်ကျူးလွန်ခဲ့ပြီးတော့အစင်တစိုက်နောက်ပိုင်းမှာတော့စစ်တပိုင်းအစိုးရလက်ထက်အထိမှာပါကျူးလွန်ခဲ့ပါတယ်။ကယ်ရကမြောက်ကျူးလွန်သူကတော့စစ်တပ်နဲ့၎င်းရဲ့စစ်ကောင်းဆောင်တွေဖြစ်ပါတယ်။သို့တော်လည်းပဲ2015နောက်ပိုင်းအရသာအစိုးရနဲ့စစ်အစိုးရတို့လက်ထက်ရောက်လာတဲ့အခါမှာတော့2008ဖွဲ့စည်းပုံအရစစ်ရေးဆရာကိုအရသာအစိုးရကချုပ်ကန့်ဆွဖက်မှုပြုလို့မရတဲ့အတွက်စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုတားဆီးထိန်းချုပ်အရေးယူနိုင်ခြင်းမရှိလို့နိုင်ငံတကာကလူလာတဲ့အစိုးရကအာဏာသုံးတားဆီးရမယ့်အလုပ်ကိုမလုပ်ဘူးဆိုတဲ့အမြင်မျိုးဖြစ်ရတယ်။ဒါကြောင့်မလို့လက်ရှိ NND ဆိုရကိုနိုင်ငံတကာကလူခွေချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့စစ်တပ်ကိုကာကွယ်ပေးနေတယ်ဆိုတော့ဆွဆွဲချက်နဲ့နိုင်ငံတကာမှာဖြေရှင်းရမယ့် ICJ မှာရင်ဆိုင်ရမယ့်အဖြစ်အထိကိုရောက်ခဲ့ရပါတယ်။ဒါပေမဲ့ဆွဲချက်အရလူမျိုးတုံးတက်ဖြတ်မှုပြုမပြုကို ICJ မှာအဓိကဖြေရှင်းရမယ်ထင်ပါတယ်။အစိုးရဘက်ကကုလသမဂ္ဂနဲ့ဆက်ဆံရေးမှာပြည်လည်မှုမရှိခဲ့တော့ကုလသမဂ္ဂကဆေလွတ်တဲ့ကိုယ်စားလှယ်တွေအဖွဲ့တွေပြည်ဝင်권ပေးပြီးကုညီဆောင်ရှောက်မှုတွေမရှိခဲ့တာကလည်းကဘာကမကျေနပ်စရာအကြောင်းတရဖြစ်ခဲ့ပါတယ်။လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာကလက်ခံယုံကြည်လာဖို့ကတော့အဓိကအားဖြင့်စစ်တပ်ကပဲရင်ဆိုင်ဖြေရှင်းရမှာဖြစ်ပါတယ်။ကာယကံမြောက်ကျူးလွန်သူရဲ့ဖွေးဟတင်ပြချက်တွေကိုပဲနိုင်ငံတကာကကြားနာလိုပြီးမှန်ဤမမှန်ဤဟုတ်ဤမဟုတ်ဤဖြစ်တဲ့နာဟုတ်ဤမဟုတ်ဤတွေကိုတော့ ICC မှာဆုံးဖြတ်လက်ခံယုံကြည်ကြတော့မှာပါ။ဒါကြောင့်စစ်တပ်က ICC မှာဖြေရှင်းတာကိုပဲလုပ်ရတော့မှာပါ။အစိုးရအနေနဲ့လုပ်ဖို့ကတော့ Kofi Annan အစိုးရခန်းစားအတိုင်းလိုင်းနာဆောင်ရွက်ထားမှုတွေအစိုးရကဖွဲ့စည်းတာဝန်ပေးထားတဲ့စုံစမ်းစစ်ဆေးရေးကော်မတီကော်မရှင်ရဲ့အစိုးရခန်းစားတွေတင်ပြလာတဲ့အခါမှာတော့လေ့လာသုံးသပ်မှုတွေကိုကဘာကနေလက်ခံလာအောင်တင်ပြရှင်းလင်းပေးတာတွေကိုသာလုပ်ရတော့မှာပါလို့ထင်မြင်မိပါကြောင်းရေးသားထားပါတယ်ရှင်။
ဟုတ်ကဲ့ဒါတော့မေထီလာမျိုးကဥစိမ့်မှာမှာနောက်စာတစ်စာကတော့ကျွန်တော်တို့အမေရိကန်ပြည်အောင်စုကမောင်တပ်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်ပြည်သူတွေနှစ်ပေါင်းများစွာအသက်သွေးချွေပွားပေါင်းများစွာယင်းဒီပိဆက်ပြီးဆင်းရဲဒုက္ခမျိုးစုံကြားက NLD ပြည်သူအစိုးရကိုရွေးချယ်တင်မြောက်ကြတာဟာတိုင်းပြည်ကိုလူခွင့်ရေးဒီမိုကရေစီအနှစ်သာရတွေအပြည့်နဲ့အုပ်ချုပ်ဖို့ပါဒါပေမဲ့အစိုးရဟာပြည်သူတွေမျှော်လင့်တယ်လို့တိုင်းပြည်ကိုစိတ်တန်းကြအုပ်ချုပ်ခွင့်မရပဲအထွေထွေအာဏာတပိုင်းတစားနဲ့နိုင်ငံတကာအလဲဆရာနာရှင်တွေချိုးဖောက်ခဲ့တဲ့လူခွင့်အပါအဝင်ပြဿနာအပေါင်းစုံကိုဖြေရှင်းနေရတာကြောင့်ဒီမိုကရေစီစနစ်ရဲ့အခြေခံတော့ချက်တရားဥပဒေစိုးမိုးရေးနဲ့လူခွင့်ပြဿနာတွေကိုထိထိရောက်ရောက်မကင်တွယ်နိုင်တာလို့ယူဆမိပါတယ်။နောက်ပြီးလူခွင့်ပြဿနာတွေနဲ့ပတ်သက်ပြီးနိုင်ငံတကာမှာဖြေရှင်းမဲ့အဆင့်အထိရောက်ရတဲ့အဓိကအကြောင်းရင်းကလူခွင့်တွေပြေဝအခါခွဲပေးနိုင်မဲ့အခြေခံဥပဒေမရှိခြင်းခိုင်မာတဲ့အပြစ်ခတ်ရဆဲရေးတွေမလုပ်နိုင်ခြင်းစစ်ကောင်းဆောင်တွေကပြည်ထရေးနေဆက်ရေးတရားစီရင်ရေးမန်နိုင်တွေကိုထိန်းချုပ်ထားခြင်းပြည်တွင်းငြိမ်းချမ်းရေးကိုမတည်ဆောက်နိုင်ခြင်းဥရေပြုလွတ်တော်အမတ်တွေအနေနဲ့လူခွင့်ရေးအကာအကွယ်ပေးရေးမြင့်တင်ရေးနဲ့ပတ်သက်တဲ့ဥရေပြုနိုင်မှုအားနည်းခြင်းတို့ကြောင့်လို့ယူဆမိပါတယ်ဒီကနေ့တစ်မျိုးသားလုံးကိုမျိုးတုံးတက်ဖြတ်သူတွေလို့ လူမျိုးရေးမုန်းတီးသူတွေလို့အကြမ်းဖက်သမားတွေလို့နိုင်ငံတကာလယ်တိုင်းပြည်နယ်လူမျိုးကုန်သိခါညှို့နှံအောင်နိုင်ငံတကာတရားရုံး ICJ မှာတရားစွဲခံနေရတာစစ်ကောင်းဆောင်တွေနဲ့ပြည်သူတွေနဲ့မသက်ဆိုင်တဲ့အကြမ်းဖက်မှုရှင်းလင်းရေးစစ်ပွဲကြောင့်ဆိုတာရှင်းနေပါတယ်။နိုင်ငံတကာကယုံကြည်လက်ခံလာဖို့ရန်တနည်းပဲရှိပါတယ်။ဒါကတော့စစ်ကောင်းဆောင်တွေအနေနဲ့ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရရဲ့အုတ်ချုပ်မှုအောက်ဂုဏ်သိက္ခာရှိရှိအမှုထမ်းရွက်ခြင်းပါပဲ။
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့အမောင်သဒ္ဒနာရဲ့စာပါတလက်စာရဲ့ကျွန်တော်ကျန်တဲ့စာတွေကပေါ်ပြလိုက်ချင်ပါတယ်နောက်စာတစ်စာကတော့99ဆိုတဲ့အကောင့်ပိုင်ရှင်မှာမဆုမွန်ဖတ်ပြပေးပါခင်ဗ
ျလာမယ့်ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့ဖြစ်ပေမဲ့အဲ့ဒီနေ့မှာမြန်မာနိုင်ငံကတော့ ICJ နိုင်ငံတကာတရားရုံးမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံရဲ့တရားစွဲဆိုမှုကိုစတင်ရင်ဆိုင်ရမယ်မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်အရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုလည်းဖြစ်လာနိုင်ပါတယ်အာဏာရှင်လူတစုကသူတို့အာဏာတည်မြဲဖို့အတွက်လူများစုကိုထိန်းချုပ်နိုင်မှုအတွက်လွဲမှားတဲ့အမျိုးသားရေးဘာသာရေးအစွန်းရောက်အတွေးခေါ်တွေတွတ်သွင်းပြီးတော့လူနည်းစုတွေပေါ်မှာအမုန်းတရားကိုအခြေခံတဲ့ရန်လိုတဲ့ခွဲခြားဆက်ဆံဖိနှိပ်မှုတွေကိုကျူးလွန်ခဲ့တယ်လို့လူများစုဗုဒ္ဓဘာသာဝင်တွေကိုကျူးလွန်စေဖို့အာဏာရှင်တွေကဝါဒဖြန့်ခဲ့ပါတယ်အဲ့ဒီတော့လူထုကြားမှာဒီအမြင့်တွင်နေတဲ့အမုန်းတရားကအာဏာရှင်တွေရဲ့နိုင်ငံရေးအမျက်ထုတ်ဖို့အတွက်အခွင့်အရေးတရဖြစ်လာပါတယ်စစ်တပ်ကနိုင်ငံရေးပြိုင်ဘက်တွေကိုအမျိုးသားဝါဒမှိုင်းနဲ့လူထုကိုကြားခံပြီးထိန်းချုပ်နေတယ်ဥပမာအခု ICJ ကိုအမှုရင်ဆိုင်မှုသွားမဲ့ဒေါ်ဆန်းစုကြည်ကိုထောက်ခံပွဲတွေကိုကြည့်မယ်ဆိုရင်သိတာပါတယ်အဓိကဒီအခြေအနေအထိဖြစ်လာရတာကလည်းလူထုကအမျိုးသားရေးအစွန်းရောက်မှိုင်းတိုက်ခံရတာကိုပြန်မတွန်းလှန်နိုင်တာကလည်းအဓိကအကြောင်းရင်းတစ်ခုပါအဲ့ဒီအခြေအနေတွေကိုပြန်ကူစားဖို့ဆိုရင်ပြည်သူလူထုကိုမှန်ကန်တဲ့တရားမျှတတဲ့အစွန်းမရောက်တဲ့အသိပညာတွေပေးဖို့လိုပါတယ်ပြည်သူတွေကလည်းအစွဲကင်းကင်းနဲ့အမှန်တရားကိုရှာဖွေနိုင်မှုအတွက်အမှန်တရားကိုမတွန်းဆုပ်ဘဲလက်ခံနိုင်တဲ့တတိမွေးဖို့နောက်ပြီးတော့ခံစားခဲ့ရတဲ့ဖိနှိပ်ခံခဲ့ရတဲ့လူတွေရဲ့စိတ်ဓာတ်ရတွေကိုကူစားပေးဖို့နဲ့ရုပ်ပိုင်းဆိုင်ရာကူညီပေးဖို့လိုပါတယ်လို့ထင်မြင်မိပါကြောင်းရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာကတ္တူ2ဆောင်တော့မအေးတန်တာကျော်ပဲဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါဒီကုမျိုးသကဥလာထွန်းရေးလာတဲ့စာကတော့ကျွန်တော်အမြင်ကတော့အရှင်းရှင်းလေးပါတဲ့ဆရာနာရှင်စနစ်ကလူခွင့်ရေးချိုးဖောက်မှုရဲ့အရင်းခံအကြောင်းတရားပါ1992ခုနှစ်မှာကုလကိုစလဲဆာရာကိုအိုကာတာပနာမလာရောက်ခဲ့ပြီးတဲ့နောက်1992ခုနှစ်ကစလို့ကုလစုံစမ်းသူယိုဆိုယိုကာတာပထမဆုံးဒီအစီရင်ခံစားကနေအခုနောက်ဆုံးရန်ဟီလီတီလူခွင့်ရေးချိုးဖောက်မှုအခြေအနေကိုအစီရင်ခံစားစာမျက်နှာပေါင်းထောင်နဲ့ချီထုတ်ပြန်ခဲ့တာပါလည်းငင်းဖြစ်စဉ်တွေကတော့လူသားပေါ်ကျူးလွန်မှုအဆိုးရွားဆုံးတရားရုံရောက်ရတာပါပဲ။တိုင်းသားလူမျိုးစုတွေရဲ့အခြေခံအခွင့်အရေးဖြစ်တဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုချိုးဖောက်နေမှုကြောင့်ငြိမ်းချမ်းရေးမရသလိုလူခွင့်ရေးချိုးဖောက်မှုမျိုးစုံဆက်လက်ဖြစ်ပွားနေသေးပါ။လူမျိုးစုတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုတရားဝင်ကြေညာအတိအမှတ်ပြုပြီးတော့ Federal ထူထောင်ရေးကိုပညာရှင်တွေပါဝင်တဲ့ Workshop တစ်ခုလုပ်ပြီးလူမျိုးစုခေါင်းဆောင်တွေနဲ့တရားဝင်ဆွေးနွေးမှအားလုံးပြဿနာတွေအဆုံးသတ်သွားမယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းတင်ကြားလိုက်ရပါတယ်ဆိုပြီးတော့ဒီကုမျိုးသက်ကဥလာထွန်းရေးလာပါတယ်ကိုအောင်နေဦးရေနောက်တစ်ယောက်အကိုချေမျိုးလေးဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE နိုင်ငံတကာရဲ့ PR တွေမတိုးလာဖို့နဲ့ယုံကြည်မှုတွေပြန်ရနိုင်ဖို့အတွက်ဆိုရင်ဒီအခြေအနေမျိုးမှာမြန်မာအစိုးရအလုံးတင်ဆောင်အလုပ်ကပြည်မှုကျူးလွန်ခဲ့တဲ့စစ်ဗိုလ်တွေအပါအဝင်အမိန့်ပေးခိုင်းစေခဲ့တဲ့ပုံကိုယ်တွေကိုပြည့်ယုံမဟုတ်တဲ့ပုံစံတင်တဲ့အပြစ်ပေးအရေးယူနိုင်မှသာလျှင်နိုင်ငံကမြန်မာအစိုးရတွေပေါ်မှာဝင်နေတဲ့တန်တရားတွေတည်တည်တသာပြေလျော့သွားပါလိမ့်မယ်လို့ထင်မိပါတယ်။ဒါမှပဲနိုင်ငံတကာရဲ့ဖိအားသာမကပျောက်ဆုံးနေတဲ့မြန်မာကုံဆိုတာပြန်ပြတ်ပေါ်လာပါလိမ့်မယ်။ကျေးဇူးတင်ပါတယ် VOE တာဝန်ယူမှုတာဝန်ခံမှုဆိုတဲ့ဝါဟာရကိုသိနာလေတဲ့နိုင်ငံကောင်းဆောင်ကောင်းတွေဖြစ်ကြပါစေဆိုပြီးဒီအကိုချေမျိုးလေးဆိုတဲ့သောရရှင်ရေးလာပါတယ်ရှင်
။ Okay ဆိုတော့သောရရှင်ရဲ့စာထဲမှာတော့တာဝန်ယူမှုတာဝန်ခံမှုတွေနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းတာတွေထောက်ပြထားပါတယ်ဆိုတော့ကျွန်တော်တို့အစီအစဉ်အဆုံးသတ်ဖို့တမင်းနဲ့ခွဲလောက်ချိန်ရတော့ပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်နည်းနည်းစီချုပ်အနေနဲ့ပြောစီချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုလက်ရှိကြုံတွေ့နေရတဲ့အမှုခင်းရင်ဆိုင်နေရတဲ့ပြဿနာတွေကိုကျော်လွှားနိုင်ဖို့နောက်နိုင်ငံကယုံကြည်လက်ခံလာဖို့ဆိုရင်အစိုးရပဲဖြစ်ဖြစ်စစ်တပ်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေအပိုင်းဟာအရေးကြီးအနေနဲ့ဆောင်ရွက်တင်တာဘာတွေများရှိမယ်လို့ပြောလို့ရမလဲကိုအောင်မျိုးမင်းအရင်ဆွေးနွေးပြပါခင်ဗျာ
ပထမအဦးဆုံးကတော့အမှန်တရားကိုပေါ်ဆောင်ပေးဖို့အရေးကြီးပါတယ်ကျွန်တော်တို့မှာဆွဆွဲချက်တွေလည်းရှိတယ်ခိုင်လုံတဲ့တတိထက်တာလည်းရှိတယ်လို့တစ်ခါတည်းကြလို့ရှိရင်မခိုင်လုံတဲ့ချက်တွေလည်းရှိတယ်အဲ့ဒီကဘေဟာရီကတော့တရားဥပဒေဘေဟာရီကတော့တရားမျှတမှုဒီကိုချိုးဖောက်တာဖြစ်လဲဆိုရပြီဒီအမှန်တရားကိုပေါ်ထုတ်နိုင်လို့ရင်အဲ့ဒီအမှန်တရားအတိုင်းစာဝင်ရှိတဲ့သူတွေကိုသိရောက်စွာအရေးယူပါတယ်ဆိုရယ်သက်တည်ပြဖို့ကကျွန်တော်တို့အစိုးရအနေနဲ့လှုပ်ဆောင်တင်တော့ချက်လို့ကျွန်တော်နေပြောချင်ပါ
โอเคกูตีอาตวยอกะเมียกูตีอาตวยกูเลตโลอเนเนที่ตาวันชื่อเตตูรีบักกะอะเยจีซงลุเสียบาเมียชื่อมะเลย
ဒီကတော့လက်ချက်ပဲကျွန်တော်ပြောချက်ပါတယ်တစ်ချက်ကတော့ကျွန်တော်တို့ဒီရခိုင်မှာရှိတဲ့ကျွန်တော်တို့ဒီမွတ်စလင်တွေပေါ့လက်ရှိကျွန်တော်တို့ရခိုင်မှာကြံခဲ့တဲ့မွတ်စလင်တွေရှိတယ်နောက်ကဟိုကိုတိုင်းသားတွေကပဲဟလာကျွန်တော်တို့ဒီမွတ်စလင်တွေရှိတယ်အဲသူတို့ရဲ့ဒီရှိနေတဲ့အနေအထားပေါ့နော်လူခွင့်ရရှိနေမှုအနေအထားကိုတိုးတက်လာအောင်လုပ်ပေးဖို့လိုတယ်ကျွန်တော်တို့ဒီဒီထဲမှာရှိတဲ့လူခွင့်ရတွေပေါ်မှာကျွန်တော်တို့ဒီအထူးသဖြင့်ပေါ့နော်ဒီကျွန်တော်တို့မွတ်စလင်ဘာသာဝင်တွေပေါ်မှာကျွန်တော်တို့ဒီခါရှိတဲ့ကျွန်တော်တို့ဆက်ဆံမှုတွေကျွန်တော်အုပ်ချုပ်ရေးနဲ့ပတ်သက်တဲ့ကျွန်တော်တို့သူတို့ပုံမှန်သဘောထားတွေပေါ့ကျွန်တော်တို့အများကြီးပြုပြင်ပြီးအကောင့်ဘက်ကိုတွန်းဖို့ကိုတွန်းပေးနိုင်ဖို့လိုတယ်ဒါတစ်ချက်တစ်ချက်ကကျွန်တော်တို့ဥပဒေစိုးမိုးရေးစာဝန်ဆောင်ရွက်နေတဲ့လက်နက်ကိုင်ဖွဲ့စည်းတွေကဒီလူ့ခွင့်ရေးဆန်ရှင်ဆန်ညွှန်းနေတဲ့ပတ်သက်ပြီးအလေးနဲ့ထားပြီးတော့ကျွန်တော်တို့မိုးပန်တင်ရန်တွေပေးပေါ့နော်ကျွန်တော်ဒီအုပ်ချုပ်ရေးဒီအောက်ချိန်မှာကျွန်တော်တာဝန်ယူတဲ့အချိန်တွေမှာကျွန်တော်တို့ဒီလူ့ခွင့်ရေးဆန်ရှင်ဆန်ညွှန်းနေတဲ့လက်နက်ကိုင်တွေထိန်းသိမ်းပြီးလုပ်ဖို့ကျွန်တော်တို့ဒီပြင်ဆင်မှုလိုတယ်ပေါ့အဲ့လက်ချက်ကတော့ကျွန်တော်ရေးဖို့ကျွန်တော်စောင့်နေဖို့လိုနေတယ်လို့ပြောချက်ပါ
โอเคပြန်နိုင်ဆွေးနွေးပြကြရဦးတရားသွေးဦးအောင်မျိုးမင်းကိုယ်ပိုင်ပါဝင်ဆွေးနွေးရတဲ့ဒီစာရေးသားပြဖို့တွေနဲ့တော်တော်ရှင်နေအောင်လုပ်လေသူကျေးဇူးတင်ပါတယ်ခင်ဗျာ